to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American သံကနေ2020ပြည်နှစ် February 29ရက်နေ့စာသာပတင်းနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။ဒီမှာအင်ဂျင်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ဆိုဝစ်ကွန်ဆင်ပြည်နယ်ကဘီယာဆိုင်ရုံတစ်ခုမှာလူစုလိုက်ပြုံးလိုက်ပြစ်ခတ်ခံရမှုကြောင့်ထိခိုက်သေဆုံးသူအများကြီးရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ပွဲရဲ့တရုတ်နိုင်ငံရဲ့တုံ့ပြန်မှုပေါ်ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကြီးကြီးစကားပြောခဲ့တဲ့အချိန်တွေမှာပဲကမ္ဘာ့တဝန်းနိုင်ငံတွေအနေနဲ့အသိပြင်ထားဖို့လည်းနှိုးဆော်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလန်နဲ့သူကြီးညာပြေးမှာပ
ါကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းနားဆင်ရမှာကတော့
The Maldives welcomes the recent ruling by the International Court of Justice on the Rohingya people. The Maldives intends to support the ongoing efforts.
ဒါကတော့မြန်မာနိုင်ငံရခိုင်ပြည်နယ်တွင် Rohingya တွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုံဆောင်ရေး ICJ တရားရုံးရဲ့ကြားဖြတ်မှုတင်သွင်းမဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်တာကိုနားဆင်ရဖို့ရှိပါတယ်ရှင်။အဲဒီနောက်မှာတော့ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့စီစဉ်နေတဲ့သတင်းပေးပို့ချက်ကိုလည်းကြားရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါ။အ
မေရိကန်ပြည်ဆိုဝစ်ကွန်ဆင်ပြည်နယ်မီဝေါကီမြို့ကမော်ဆွန်ကူအက်စ်ဘီအက်ဆေယုံမှာလူစုလိုက်ပြုံးလိုက်ပြစ်ခတ်ခံရမှုကြောင့်ထိခိုက်ဒေဆုံးသူအများကြီးရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။မီဝေါကီချန်နဲ့စန်တီနယ်ကတော့အနည်းဆုံးလူ9ဦးသေပြီးတနသမားကသူကိုယ်သူဆုံးစီရင်သွားတယ်လို့လည်းဖော်ပြပါတယ်။ဘုဒ္ဓနဲ့နောက်မှပြစ်ခတ်မှုဖြစ်ခဲ့ပြီးနောက် BSA ကိုပိတ်ဆို့တားဆီးထားတဲ့အကြောင်းလည်းအာနာဝင်ကပြောပါရယ်ပြစ်ခတ်မှုအသေးစိတ်တွေကိုတော့မသိရသေးပါဘူးမြို့တော်ဝင်တွန်ဘာရက်ကတော့ထိတ်လန့်စရာနေ့တစ်နေ့ဖြစ်နေမှတ်ချက်ပြီးပြောဆိုသွားပါရယ်တချင်းတော့ရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောကြလာနေတဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ဆောင်ရွက်မှုတွေပေါ့ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကြီးကြီးစကားပြောခဲ့ကြတယ်လို့ကမ္ဘာတဝန်းကနိုင်ငံအနေနဲ့ကူးစက်မှုအန္တရာယ်အတွက်အသိအပြင်ထားဖို့လည်းနှိုးဆော်နေပါရယ်ဒီကျမကြီးတာဝန်ရှိသူတွေကတော့ဗန်စကူးဆက်မှုတွေအထက်ကျုံရတဲ့ဥပေပြည်နယ်ကအများစုပါဝင်ကူးဆက်သူနောက်ထပ်406ရှိတဲ့အကြောင်းပို့ထူးနေတာပဲသတင်းထုတ်ပြန်ထားတာပါ။ဒီဆုံးသူ52ယောက်ရှိပြီးအားလုံးကလည်းကူးဆက်မှုမပြတ်နိုင်စေဖို့ပြည်ပနဲ့ဆက်သွယ်ဖြတ်ထားတဲ့ဥပေပြည်နယ်ကလည်းဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တရုတ်နိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်မှာဦးဆောင်နေသူ Bruce Allward ကတော့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုကြောင့်ကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ခဲ့တယ်လို့နိုင်ငံတွေကလူပေါင်းထောင်ထောင်ချီကူးဆက်ခံရမဲ့ခြေနေကိုဟန်တာကောင်ဟန်တာနိုင်ခဲ့တယ်လို့သူ့အဖွဲ့အစည်းနဲ့ယုံကြည်တဲ့အကြောင်းသတင်းစာရှင်းလင်းပွဲတွင်ပြောဆိုထားတာပါ။အချိန်နဲ့မှာပဲဥရောပနဲ့အရှေ့လက်ပိုင်းဒေသတွေမှာကူးဆက်မှုတွေနဲ့သေဆုံးမှုသစ်တွေပါဝင်ကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးကံနေရတဲ့နိုင်ငံပေါင်းအခုဆိုရင်40လောက်ထိရှိလာနေပါပြီ။ဒီထွန်းလဲသက်ဆိုင်ရာဆိုးရွားရေးအနေနဲ့ယောဂကူးဆက်မှုတွေကိုနည်းနည်းဆန်းဆန်းစစ်ဆေးဖို့ကူးဆက်သူတွေနဲ့တိတိဆက်ဆံခဲ့သူတွေကိုရှာဖွေစုံစမ်းမှုနဲ့ကူးဆက်မှုမဖြစ်အောင်တိကျံခွဲထားဖို့လည်းဒူရီချိုကတိုက်တွန်းထားပါတယ
်။ဒီနိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပတ်သက်လို့ CDC ကူးဆက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတာဝန်ရှိသူတွေနဲ့အတူသမ္မတဒေါ်နယ်ထရမ့်ဟာမကြာခင်မိနစ်ပိုင်းအတွင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်အကြောင်းတင်ပြပုံနဲ့ပတ်သက်လို့အမေရိကန်သတင်းမီဒီယာတွေကလည်းသမ္မတကဗုဒ္ဓထုံးတွေမှာဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်အခြေစိုက် MSNBC နဲ့ CNN သတင်းဌာနတွေဟာဗိုင်းရပ်စ်ပိုးပြီးဆိုးဝါးတဲ့အောင်သတင်းတုတွေရေးသားနေကြကြောင်းအမေရိကန်ပြည်ထောင်စုဟာဒီရောဂါကိုတိုက်ဖျက်နိုင်ကြောင်း Twitter လူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကရေးသားခဲ့ပါတယ်။ရောဂါပိုးထိန်းချုပ်ရေးအတွက်နေဆက်တချို့ကိုပိတ်ပစ်တာအပါအဝင်ဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ရေးအတွက်သူ့အစိုးရအနေနဲ့CDC တို့ကကောင်းမွန်စွာကင်တွယ်ဆောင်ရွက်နေကြောင်းလဲသမ္မတထရန့်ကပြောပါတယ်။ဗုဒ္ဓထုံးနဲ့အထိတော့အမေရိကန်မှာဗိုင်းရပ်စ်ကိုကူးစက်သူ60အထိရှိသွားပြီဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလနဲ့ချင်းပါမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့လူသမ္မတအောင်ဂျိုးဘိုင်ဒန်အတွက်စင်နစ်တောင်ကယ်ရိုလိုင်းနားပြည်နယ်မှာချင်းပါမဲ့ပါတီရင်းပနမရွေးပွဲမှာအနိုင်ရဖို့မျှော်လင့်နေပါတယ်။ဒီမိုကရက်ကိုစရီရဲ့အင်္ဂါနေ့ညကစကားဆက်ထိုးပွဲမှာလည်းအနိုင်ရမှာဖြစ်တဲ့ကြောင်းယုံကြည်မှုအပြည့်နဲ့ကြီးညာသွားတယ်လို့လူသဘောထားစတဲ့တချို့မှလည်းသူသမဟောင်းအနိုင်ရနိုင်တဲ့အကြောင်းဖော်ပြနေတာပါ 538.com website ရဲ့သဘောထားစတဲ့မှဆိုရင်လည်းမဲအလုံးရဲ့30ရာခိုင်နှုန်းရမယ်ဆိုပြီးခန့်မှန်းထားလို့တနင်္ဂနွေလုံးအတိုင်းအတာမှာရှေ့တန်းရောက်နေတဲ့ဗမောက်ပြည်နယ်ထက်လက်တော်မှဘန်နီစင်တာက23ရာခိုင်နှုန်းနဲ့ထောက်ခံမှုများများစွာရမထားသေးတဲ့ ဘီယန်နာတေတွန်စီယာကတော့73ရာခိုင်နှုန်းနဲ့တတိယနေရာမှာရှိနေတယ်ဆိုပြီးဖော်ပြထားပါတယ်
။အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာမွတ်စလင်နဲ့ဟိန္ဒူတွေအကြားအထီးကျုံဖြစ်နေတာမှာအနည်းဆုံးလူ23ဦးသေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့တာကြောင့်တည်ငြိမ်မှုရှိရတဲ့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကတောင်းဆိုလိုက်ပါတယ်။မြို့တော်ရဲ့အပြင်ပိုင်းမှာဖြစ်နေတဲ့အဒီကယုံတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းအဆိုးဝါးဆုံးဖြစ်တယ်လို့ဆိုပါတယ်။အခင်းဖြစ်တဲ့နေရာနဲ့ကီလိုမီတာ20လောက်ဝေးတဲ့နေရာမှာဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံနေချိန်မှာပဲအဒီကယုံတွေဖြစ်ခဲ့တာပါ။နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေသစ်အပေါ်သဘောထားကွဲပြားမှုတွေကနေထိတဲ့ရင်ဆိုင်မှုတွေစတင်ဖြစ်ပေါ်ခဲ့တာမှာနောက်ပိုင်းမှာတော့ဂဲတွေတန်ကြောင်းတွေတနတ်တွေကန်ဆောင်ထားတဲ့သူတွေနဲ့ဘာသာရေးလူမျိုးရေးဆိုင်ရာအဒီကယုံအဖြစ်ပြောင်းလဲသွားခဲ့ပါတယ်။လက်နက်ကန်ရဲတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မှာအဲ့ဒီဒေသတွေကိုကင်းလဲ့နေပါတယ်။တေဆုံးသူတွေဟာတနတ်နဲ့ပြစ်ခံရတဲ့ဒဏ်ရာဒါမှမဟုတ်ဓာတ်နဲ့ခုတ်ခံရတဲ့ဒဏ်ရာတွေကြောင့်ဖြစ်တယ်လို့ဆရာဝန်တွေကပြောပါတယ်။လက်လံတက်ခတ်မှုတွေကနေရှောင်ရှားဖို့အဆောက်အဦအမြင့်ပေါ်တွေကနေခုံချပြီးတေဆုံးတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်။
အမေရိကန်တမန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 933လိုက်လိုမီတာ40 kHz 9839လိုက်လိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တမန်မြန်မာဘာသာအစီအစဉ်ရဲ့ကြတာပင်းနေမနေ့ခင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်။ပင်္ဂလာပင်လယ်တော်တွေကဘာရှန်ချာကျွန်းမှာရိုဟင်ဂျာဒုက္ခသည်တစ်သိန်းလောက်ကိုပြောင်းရွှေ့နေရာချမှတ်အစီအစဉ်ကိုဆန့်ကန့်ထားတဲ့အကြောင်းပင်္ဂလာဒေ့ရှ်တာဝန်ရှိသူတူကဗိုလ်ထုနေ့မှာပြောလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုနေရာထဲမှာပြောင်းထားဖို့ပင်္ဂလာဒေ့ရှ်အနာဘန်တွေအချိန်ထိုးကြခဲ့ကအစီအစဉ်နေပေမဲ့မုတ်တုံရာသီမှာရည်ကြီးနိုင်တဲ့အန်ဒီရှိတဲ့နေရာမှာနေထိုင်ရမယ့်အစီအစဉ်ပေါ်မှာတော့ဒုက္ခသည်တွေနဲ့လူခွန်ရေးဖွဲ့တွေဆိုရနေတာပါ။ဒါပေမဲ့အခုကအစီအစဉ်ကိုဆန့်ကန့်ထားလိုက်ပြီဖြစ်တဲ့အကြောင်းပင်္ဂလာဒေ့ရှ်ကပေးတဲ့စီမံခန့်ခွဲဆိုင်ရာအငွေတန်းဝန်ကြီးအနမရာခင်းမို့မန်းကိုကိုကပီ AFP သတင်းကဖော်ပြထားပါတယ်။ဒီနိုင်ငံရဲ့ဂျာဝင်ညှိနှိုင်းမှုရဒုက္ခသည်တွေနေရပြောင်းရေးအစီအစဉ်မှာတိုးတက်မှုတွေရှိနေတာကြောင့်ပြောင်းရွှေ့နေရာချထားဖို့တဲ့နေရပြောင်းနိုင်တဲ့တန်တမာရေးကျိုးပမ်းမှုတွေကိုအာရုံစိုက်ဆောင်ဖို့ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညွန်ရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရင်းကြအုပ်စုရအုပ်စုကိုလိုင်းလံရှင်းလင်းတဲ့မြန်မာလူညွန်ရေးတပ်ဖွဲ့ရဲ့စစ်စင်ရေးနောက်ပိုင်းအင်းနေရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာစုရကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာပြီးတရားလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့အခြေခံခွင့်ရေးတွေနဲ့လူညွန်ရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ဖို့ရေးစီစဉ်နေအထမမြတ်ပဲဖြစ်နေရတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာစုရကတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားပြီးကုသဘောဆန္ဒနဲ့နေရပြန်သူရာဂဏန်းအထိရှိနေပြီဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်။
အိန္ဒိယနိုင်ငံမှာအကြာနားလည်မှုစာကြွန်လွှာ၃ခုလက်မှတ်ရေးထိုးဖို့အိန္ဒိယအစိုးရအဖွဲ့ကသဘောတူလိုက်ပြီဖြစ်ပါတယ်။သဘောတူညီမှုရရှိလိုက်တဲ့ကဏ္ဍ၃ခုကတော့တရားမဝင်သစ်မှောက်ခုကုမှုတားဆီးတိုက်ဖျက်ရေး၊ကြားနဲ့တခြားတော်ရန်တရိတ်ဆန်တွေထင်းထင်းဆောင်ရှောက်ရေး၊ဓာတ်ဆီနဲ့ဆိုင်တဲ့ပစ္စည်းတွေထုတ်လုပ်ရေးနဲ့ဆက်သွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဖြစ်တယ်လို့အိန္ဒိယပြန်ကြားရေးဝန်ကြီးပရာကတ်ဂျာဗာဒက်ကာကသတင်းတောက်တွေကိုဗုဒ္ဓနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံကို၄ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့တရားဝင်ကီးစဉ်အတွင်းအခုလိုနားလည်မှုစာကြံတွေကိုလက်မှတ်ရေးထိုးတာလည်းဖြစ်ပါတယ်။တော်ရင်တရိတ်ဆန်ဆောင်းလျှောက်ရင်းနဲ့ပတ်သက်လို့အိန္ဒိယကမြန်မာကိုတင်နန်းပို့ချပေးသွားမယ်လို့လည်းဝန်ကြီးဂျာဗာဒက်ကာကပြောပါတယ်။ဒီနားလည်မှုစာကြံတွေကိုလက်မှတ်ရေးထိုးခြင်းအပြင်အိန္ဒိယနဲ့မြန်မာကြားကပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်ကောင်းမွန်လာစေမှာဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
တနင်္ဂနွေတောင်ပိုင်းမှာဒီဇင်ဘာဆော့ပိုင်းကရေမတော်တဆမှုတွင်တည်ဆုံးသွားတဲ့မြန်မာလူထုမတူးတွေအလို့ရှင်ကနင့်နာကြီးပြေးမှဖြစ်တဲ့အကြောင်းအလို့သမားရေးလူရှာသူတွေကပြောပါရယ်ဆွန်ကလာမြို့နီးမြန်မာလူထုမတွေလိုက်ပါလာတဲ့ကွန်တင်ကတင်းလာနေကတိမ်မော်ရကတည်ဆုံးသူစောက်လေရေးလူထုမထိုင်းနိုင်ငံမှာတရားဝင်အလို့လုံးနေသူတူးဖြစ်တဲ့အကြောင်းအလို့ရှင်ကနင့်နာကြီးပြေးမှဖြစ်တဲ့အကြောင်းဟဲ့ရံမျိုးအခြေဆိုင်ရွှေပြောင်းလူထုမအခွင့်ရေးကွန်ရက်တာဝန်ငယ်ဥပါကြီးက VOE ကိုပြောပါရယ်
မင်းအရင်ဝင်ရမှာကတော့ဒီကျွန်တော်တို့ဒီတည်သွားတဲ့အမျိုးသားတရားအတွက်ပဲရမယ်တည်သွားတဲ့အလို့သမားအတွက်ပေါ့နော်အရှင်တဲ့သူတွေကြတော့ဒီမင်းအရင်ရေလို့မဟုတ်ဘူးနင်းနေပါပါနာသွားတာဆိုတော့သူကစိတ်ကူသားပေးတာပေါ့ဗျာထိုင်နေတာပေါ့သူတို့တစ်ထည့်ကနေပြီးတော့စိတ်ရောလိုက်ပြီးတော့စိတ်ကူသားပေးတာပေါ့နော
်ပုဂံမျိုးစာတိတည်ဆုံးသူအလို့သမားမှာဇနီးနဲ့သားသမီး၃ယောက်ကျန်ခဲ့ပြီးနင်းနာကြီးကတော့မိသားစုဝင်ဖြစ်တဲ့ဇနီးတဲ့ကိုယ်လည်းလာရောက်ထောက်ယူရလိမ့်မယ်ဆိုပြီးတော့လည်းဥပဒေကပြောပါတယ်
မြန်မာနိုင်ငံကလမ်းကိုတစ်ခုတွင်ရှားပါရှေဟောင်းပုဟတ်ရုပ်ကျွင်းနှစ်ကောင်ကိုနိုင်ငံတကာသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ကြပါတယ်။အဲဒီပင်းရင်းထဲမှာမူရင်းမပြည့်ရှိနေတဲ့ပုဟတ်နှစ်ကောင်အပေါ် တုံးသက်ချက်တွေကိုတော့ရှာဖွေတွေ့ရှိတဲ့သိပ္ပံပညာရှင်တွေကဂေါဒဝါနာသုတေသနဂျာနယ်မှာဖော်ပြထားပါတယ်။ဒီပိုဟနကောင်ကိုတော့ခရီနော့တီကိုလာစဗာဗာနဲ့မူလရီဘလက်တီနာပိုကွန်ဂီလို့အသီးသီးအမည်ပေးထားပြီးသူတို့ကိုပိုးဖလံအုပ်စုထဲမှာထည့်ထားတယ်လို့ဆိုပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်ပေါင်း99တန်းလောက်ကတက်ရှိထင်ရှားရှိနေကြတာလို့ခန့်မှန်းထားပါတယ်။အဲ့ဒီကာလဟာခရီတာဆူအစ်လို့ခေါ်တဲ့ဒိုင်နိုဆောတွေတက်ရှိထင်ရှားရှိခဲ့တဲ့အချိန်လည်းဖြစ်ပါတယ်။သူတို့ကိုမြန်မာနိုင်ငံဟူကောင်တောင်ကြားမှာမိုင်းတူရကထွက်လာတဲ့ပင်းနေတဲ့မှာတွေ့ရှိခဲ့တာလို့ဆိုပါတယ်။ဒီမိုင်းနေနဲ့မိုင်းတွင်းကထွက်လာတဲ့ပင်းတွေကိုသူတေသနမျိုးစုံပြုတ်လုံနေကြတာဖြစ်ပါတယ်။သူတေဒီဒီလစ်လာဖို့အတွက်ပရင်တန်130ပြေးခဲ့တယ်လို့ဆိုပါတယ်အစောပိုင်းတုန်းကလည်းမိုင်းတွင်းကထွက်လာတဲ့ကြောင်မီးတွေကိုသူတေသနာလုပ်ခဲ့တယ်လို့ဆိုပါတယ်အခုတွေ့ရှိတဲ့ပိုဟနကောင်ဟာဒိုင်နိုဆောတွေရှိခဲ့တဲ့ခေတုန်းကတက်ရှိထင်ရှားရှိခဲ့ပြီးပုံစံမပြတ်ထိန်းသိမ်းထားတဲ့အခြေအနေကိုပထမဆုံးတွေ့ရှိတာဖြစ်တယ်လို့ဆိုပါတယ
်ကောင်းလွင်ဦးနဲ့ကိုစောဝင်းနိုင်ပါရှင်အခုဆက်လက်ပြီးတော့သတင်းလှော်တွေကိုနားဆင်ရမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုပ်ဆောင်နိုင်ရေး ICJ နိုင်ငံတကာတရားရုံးမှာကြားပြတ်မှုတင်သွင်းမဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာကိုဟန်တားဖို့ပြန်ကွက်ခဲ့တယ်လို့မြန်မာအစိုးရကိုဆွဆဲထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကို ICJ တရားရုံးကဆုံးဖြတ်ပြီးတစ်လအကြာမှာ Maldives နိုင်ငံကလည်းအလားတူလုပ်ဆောင်လာတာပါအပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
မော်ဒက်နိုင်ငံဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICJ တရားရုံးမှာကြားပြအမှုတင်တဲ့အကြောင်းကြေညာလိုက်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာမော်ဒက်နိုင်ငံရဲ့ဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီ25ရက်နေ့မှာတင်ပြခဲ့တာ
ပါ။ The Maldives welcomes the recent ruling by the International Court of Justice.on the Rohingya people the Maldives in
Rohingya ye kisa ne patat lo ICJ nangan ga taya yung ga ma cha te kin ga song che che cha lite de paw Maldives nangan ga chu so ba de Rohingya ri paw pye mu chu lon ga de ri ko a ye yu saung ywe mu ri ko Maldives nangan ga thauk kan a pe twa ma phit ba de pi ka ne ga OIC thae thi si we we ma cha mat khe de song phyet che ne a nyi ICJ taya yung ma yaung ni de Rohingya a mu ma cha win saung ywe phu khai ma de a thauk tha ri shi ni de lo Maldives အစိုးရကဆုံးဖြတ်လိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့တင့်တော်တဲ့အချိန်မှာစာရေးအမှုဖွင့်သွားမှာဖြစ်ပါတယ်ဒီကိစ္စကိုဥဆောင်လုပ်ကံခဲ့တဲ့ဂမ်ဘီယာနိုင်ငံကို OIC အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကျေးဇူးတင်ကြောင်းပြောပြစေ
OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ Maldives နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာလည်းပါရှိပါတယ် Maldives ကICJ မှာတင်သွင်းမဲ့အမှုကိုတော့ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တက်တက်ကြွကြွပြောဆိုလေးရှိတဲ့လူခွင့်ရေးရှင်တွေအမော်ကလူနီကရှင်းနေဖြစ်လိုက်ပါဆောင်ရွက်သွားမှာဖြစ်ပါတယ်။သူဟာဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အရင်မော်ဒက်စ်သမရာဟောင်းမိုဟာမက်နာရှိကို2013နှစ်ချမှတ်ခဲ့တာတရားမဝင်ကြောင်းကုလသမဂ္ဂကိုစားအောင်မြင်စွာလိုက်ပါဆောင်ရွက်ပေးခဲ့ဘူးသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကတော့အစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်သောစုံစမ်းရေးကော်မရှင် ICOE ဖွဲ့စည်းပြီးအဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်အရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့ဖေဖော်ဝါရီ26ရက်နေ့ကလူ့ခွင့်ရေးကောင်စီ CEO ဝဲကိုပြောတဲ့မင်းခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The government has studied the report and the office of the president issued a statementinstructing
အစိုးရအနေနဲ့ဒီအစီရင်ခံစာကိုလေ့လာပြီးတဲ့အခါကျတော့ရှင်းနေကြုံယုံနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်တွယ်မှုတွေလုပ်ဖို့တမရယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်။အလားတူလိုပဲတမရဘက်ကလည်းဒီအမှုတွေကိုတမရတရားစီရင်ရေးလမ်းကြောင်းအရေးယူဖို့စစ်ဦးရေးချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွန်းလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိတယ်လို့အရေးယူနိုင်စွာလည်းရှိပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နေရေးဘင်္ဂလားဒေ့ရှ်နဲ့နားလည်မှုစာချုပ်လွှာရေးထိုးပြီးပူးပေါင်းဆောင်ရွက်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းလက်တွဲဆောင်ရွက်နေကြောင်းပြောပါတယ်မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလို့ရတဲ့ဆက်ပြီးမဖြစ်အောင်တာစီရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်လေးချက်ကို ICJ တရားရုံးကဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်ဒီချိန်ထဲမှာပဲဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတာစီရေးသဘောတူညီချက်အရာ တရားဆွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားချက်ကို ICJ တရားရုံးကညှင်းဆိုခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကုဇော်ဝင်းလိုင်ကပြောပြသွားတာပါကြာတာပြည်နေနေနဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေတာပါမြန်မာအစိုးရကနေရာကန့်သက်ထားမှုကြောင့်ရှမ်းမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကြံ့ကြာနေရာကနေလာမယ့်ဧပြီလလောက်မှာစတင်ကျင်းပနိုင်ဖို့ NCA အပြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကနေစီစဉ်နေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တစ်ဖက်မှာ NCA အပြစ်ရဲ့စာချုပ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အဖွဲ့အနေနဲ့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရင် NCA ထိုးဖို့အသင့်ရှိကြောင်းမကြဒေဂင်ကထုတ်ပြန်ထားပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကလည်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းလူမျိုးလက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကို23ရာစုပြည်လုံးညီလာခံစရုပ်သားချင်းမကျင်းပခင်မှာကျင်းပပြုလုပ်သွားမယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ပြောခွင့်ရပူမူဆိုင်ခန်းဆိုင်က VOA ကိုပြောပါတယ
် MP တို့ကလည်း National Dialogue ကိုကျွန်တော်ကျင်းပဖို့ရှိတယ် MP ကျင်းပဖို့ဆိုတော့ဒီတစ်ခေါက်ကျွန်တော်တောင်းဆိုထားတဲ့ LinkedIn ညွှန်နေတဲ့မှာပေါ့နော် Now အဲ့ဒီမတိုင်ခင်မှာအကျိုးဆွေးနွေးပွဲကြတော့ကျွန်တော်တောင်းကြည့်မှာပြင်ဆင်ထားပါတယ်အကြံပြကြတော့ကျွန်တော် Mass လာ20ရက်နေ30ရက်ကြတော့အကျိုးစီးဝေးပေါ့နော်ပထမပတ်လောက်မှာကျတော့ဒီ link မှာ national dialogue ကျတော့ပြင်ဆင်ထားဖို့တော့ရှိရခင
်ဖေဖော်ဝါရီလ23ရက်နေ့ကနေ24ရက်နေ့ထိတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဌာနချုပ်မှကျင်းပခဲ့တဲ့အခြေအနေစင်မြောက်စီဝေးကြီးမှာဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ဟာ NCA ပြည်ရလက်မှတ်ရေးသူသားတဲ့ဘက်ဖြစ်ပေမဲ့အစိုးရကနေရာကတ်တတ်ထားတာကြောင့်ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကိစ္စဟာကြန့်ကြန့်နေတာပါပုံမူဆိုင်ခန်းဆန်ကရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပလို့တဲ့ငန်းနေရာကိုအစိုးရကနေခွင့်မပြုဘူးလို့ပြောပါတယ
်။ဒီတစ်ခါကျတော့ကျွန်တော်ငန်းမြို့နယ်ပေါ့ကတ်တက်ခံရပြီးတော့မှ BND မလုပ်ခဲ့ရဘူးပေါ့နော်။ဒါမှကျွန်တော်ဆွေးနွေးပွဲအချင်းချင်းကိုဒီနောက်ပိုင်းမှာကျွန်တော်ဆွေးနွေးပြီးတော့မှကျွန်တော် link မှာလုပ်မယ်လို့ကျွန်တော်သဘောထားကြခဲ့တယ်ခင်ဗျ။ဒီနောက်ကတော့ပင်လုံရဲ၊တောင်ကြီးရဲ၊နောက်မန္တလေးရဲ၊နောက်ကိုထင်းရဲငန်းနေရာခင်ဗျ။
ဒါပြင်ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းလူမျိုးတွေအားလုံးပါဝင်နိုင်အောင်စီစဉ်သွားမယ်လို့လည်းပြောပါတယ်။နောက်ရှမ်းလက်နက်ကအဖွဲ့တစ်ဖွဲ့ဖြစ်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့ကတော့မြန်မာစိုးရနဲ့ NCA တရားစာချုပ်လက်မှတ်မရေးထိုးနိုင်သေးပါဘူး။ဒါပေမဲ့အားလုံးပါဝင်နိုင်ရင် SSPP SSC ဖွဲ့အနေနဲ့ NCA လက်မှတ်ရေးထိုးဖို့အသိရှိနေကြောင်းဖေဖော်ဝါရီ19ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။SSPB SSA ဖွဲ့ဟာမြန်မာစုရနဲ့ပြည်내အစ်အပြည့်ရလက်မှတ်ရေးထိုးထားပြီးဖြစ်ပေမဲ့ NCA တော့လက်မှတ်မရေးထိုးရသေးပါဘူး NCA လက်မှတ်ရေးထိုးရတဲ့ဆိုရင်တော့အားလုံးပါဝင်နိုင်ဖို့လိုအပ်တယ်လို့ SSPB စစ်ဘက်ရာရှိသူကပြောပါတယ်
အားလုံးတို့ငါဖွဲ့ရှိတယ်အဲငါဖွဲ့ဘယ်လိုချက်ထုတ်ပြီးတာ SSPB ကျွန်မလေးဖွဲ့မထိုးသေးဘူး NCA တစ်ဖက်ကတော့ကျွန်မတို့လည်းရပ်ချစ်တော့မပေါ့ဒီကိစ္စမှာသတ်နေမလဲ
ဒါကြောင့် NCA လက်မှတ်ရေးထိုးရမှာတိုင်းတာလက်နက်ကန်တို့ဖွဲ့အားလုံးပါဝင်ဖို့အတွက်အဓိကမြောက်ပိုင်းမှာမိဖွဲ့နဲ့သွေးဆူညှိနှိုင်းဖြည့်ချသွားဖို့လိုအပ်တယ်လို့လည်းသူကဆိုပါတယ် NCA လက်မှတ်ရေးထိုးဖို့အသင့်ရှိနေတယ်လို့ SSPB SSA ဖွဲ့ကညင်ချက်ထုတ်ပြန်ပြီးဖေဖော်ဝါရီလ24ရက်နေ့မှာပဲမိုင်းရှူချေးတီးနယ်ဘက်မှာရှိတဲ့ SSPB SSA တပ်စခန်းကိုမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်တိုက်ခိုက်ချက်တာရှိတယ်လို့လည်း SSPB တပ်မှုကဆက်ပြောပါတယ
်။ဆလီမာဘမစစ်တာ SSPB တပ်တက်ရောဒီမုန်းရှူနေကြကြီးကြီးနေကြမှာအဲမှာသူတို့ကဖြစ်တဲ့ဘက်ကောဘမစစ်တာက SSPB တပ်ကိုအဲ့ဒီသူပဲဆက်လာတယ်။ဒီချင်းစကားပြောလာတယ်ဒီဘမစစ်တာက
SSPB SSA ဖွဲ့ဟာ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့မှာပါဝင်နေပါတယ်။FENCC ဖွဲ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ၊ကချင်လွတ်လပ်ရေးဖွဲ့ KIA ၊မိုင်းလာတပ်ဖွဲ့ NDAA ၊ဝါတပ်ဖွဲ့ UWSA ၊တမ်းပလောင်တပ်ဖွဲ့ TNLA ၊ကိုကတပ်ဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ပါဝင်နေပါတယ်။ဒီဖွဲ့တွေထဲမှာတမ်းပလောင်တပ်ဖွဲ့ TNLA ၊ကိုကတပ်ဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့နဲ့မြန်မာစစ်တပ်တို့ကြားပိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအင်ကပြောပြသွားတာပါ။VOA အစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။ American ပြည်ထောင်စုမှာ coronavirus ကူးစက်မှု NDA ရဲ့အတွက်ကြိုတင်တင်ဆက်ထားဖို့ကျန်းမာရေးပညာရှင်တွေတတိပေးနေချိန်မှာပဲနိုင်ငံရေးအတိုင်းအဝိုင်းမှာတော့သဘောထားကွဲလွဲနေစေဖြစ်ပါတယ်။သမ္မတ Donald Trump ကတော့ virus NDA ကိုထိန်းချုပ်ထားနိုင်ကြောင်းပြောထားပေမယ့်အတိုက်ခံဒီမိုကရက်လွှတ်တော်အမတ်တွေကတော့လက်မခံကြပါဘူး။ coronavirus ပြဿနာဖြေရှင်းရေးမှာအငင်းပွားစရာကြုံနေရတဲ့အခြေအနေတွေကိုတော့ကိုအောင်လင်းဦးကပြောပြမှာပါရှင့်။
ပြည်နယ်ငယ်ပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်မှာလည်းကူးစက်မှုတွေမလွဲမသွေကျောနိုင်တယ်ဆိုပြီးယောဂထိန်းချုပ်ရေးနဲ့ကာဝေးဌာန CDC ကတတိပေးထားပါတယ်။ ဗိုင်းရပ်စ်ကူးစက်မှုအနေကိုဖြစ်ရှင်းမှုအမေရိကန်အစိုးရကိုယ်တိုင်ကလည်းအသုံးစိတ်ဖြင့်နောက်ထပ်ဒေါ်လာ1ဘီလီယံခွဲအတည်ပြုပေးဖို့ကွန်ဂရက်စ်လွှတ်တော်ကိုတောင်းခံထားတာပါ။ဒါမှမဟုတ်သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်အနေကိုအမေရိကန်မှာနံနံနေနေထိန်းထားနိုင်တယ်ဆိုပြီးအင်္ဂါနေ့ကအိန္ဒိယနိုင်ငံခီးစဉ်ဆုံးသက်မှာပဲပြောထားပါတယ်။
As far as what we're doing with the new virus, I think that we're doing a great job.
The virus put in a patelu tinaro sanga thara ri ya imata ma kaung na lo yu sa ba de.
Na de lo America ma ro Japan na ngan ga sikka ma yat tha ke de Diamond Princess a pyo si timo wa ni pyan kho la de American na ngan da ri de ga 6 ya ma virus ku set ni de tui ya de chao CDC ga bautu ni ma be chin nya tha de twe su su paw ku set tu 59 ya de shi ni ba de. American thama interview ro ga ro tai mi ma virus san ni chin wa yin ရင်ဆိုင်မဲ့အစီအစဉ်လေးနဲ့ပတ်သက်လို့လွတ်တော်မှာအစီရင်ခံထားတာပါ။ဒါပေမဲ့လည်းတက်လွတ်တော်မှာ Richard Blumenthal တို့လိုအတိုက်ခံဒီမိုကရက်တစ်ကတော့အစိုးရရဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးဆိုပြီးဝေဖန်နေကြပါတယ်
။ About right now seems to be take two aspirin and call us in the morning.
လက်ရှိပုံစံကအကဲခဲပျောက်စေနှလုံးတောက်ပြီးမနက်ကျလာခဲ့ပါလို့ပြောသလိုဖြစ်နေပါတယ်။ဒေါက်တာတောင်းထားတဲ့အသုံးအဖြေကလည်းကျွန်တော်မြင်မှာတော့မလွဲသာမဆောင်သာကြုံရတော့မဲ့ယောဂကြီးကနေအမေရိကန်တွေကိုအကာအကွယ်ပေးဖို့မလုံလောက်ပါဘူး။
အမေရိကန်ပြည်ထောင်စုကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Azar ကတော့အမေရိကန်ပြည်သူတွေချာကူးစက်နိုင်တဲ့အန္တရာယ်နှေးပါနေစေဖြစ်တဲ့ကြောင်းသတင်းတောက်တွေကိုပြောထားပါတယ်။ဒါမှမဟုတ်ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပဲယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ဒုတိယညွှန်ကြားမှု N Shuchek ကတော့ကမ္ဘာတစ်ဝှမ်းမှာလက်ရှိကြုံနေရတဲ့အခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အကြောင်းပြောဆိုထားတာပါ
Now it's not so much a question of if this will happen anymore but rather more a question of exactly when
အခုချိန်ဟာဖြစ်လာမလားဆိုတာကိုမေးရတော့မယ့်အချိန်မဟုတ်ပါဘူးဘယ်အချိန်မှဖြစ်မလဲဒီတိုင်းတွေကလူဘလောက်များများကိုကူးစက်နိုင်တယ်ပြည်ထောင်တဲ့အချိန်မျိုးနဲ့ရှုပ်ထွေးနက်နဲတဲ့ယောဂပုံစံမျိုးဘလောက်ထိကြုံရနိုင်တယ်ဆိုတာတွေကိုအတိအကျမေးခွန်းထုတ်ရမယ့်အချိန်ပ
ါသမ္မတထွန်းကတော့ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အတိုက်အခံဒီမိုကရတီနဲ့မီဒီယာတွေကမဆိုးဆိုးအောင်ပုံဖော်နေရဲဆိုပြီးဗိုလ်ထုနေမှာပဲ Twitter လူမှုကွန်ရက်မှာပြောဆိုလိုက်သလိုမကြာသေးခင်ရက်တွေက stock ဈေးကွက်တွေမှာကျဆင်းမှုတွေကျင်းပတဲ့အတွက်လည်းအပြစ်ဖို့ခဲ့တာပါကိုရိုနာဗိုင်းရပ်စ်အခြေအနေနဲ့ပတ်သက်လို့ဗိုလ်ထုနေနောက်ပိုင်းမှာပဲ CDC တာဝန်ရှိသူတွေနဲ့အတူသမ္မတထရန့်ကသတင်းစာရှင်းလင်းပွဲကျင်းပဖို့လည်းစီစဉ်ထားပါတယ်အချိန်ထဲမှာပဲအင်ဂျီရောကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုတုံ့ပြန်မှုထုခုစေတူးကိုတာဝန်ပေးဖို့စဉ်းစားနေရဲဆိုပြီးလည်းသတင်းတွေထွက်ပေါ်နေတာပါဒါမှမဟုတ်ထုကိုယ်စက်တူးကိုတာဝန်ပေးသင့်မသင့်ဆိုတာကိုအစိုးရတာဝန်ရှိသူတွေကြားအခြေတင်ငင်းခုန်နေစေဖြစ်တဲ့အကြောင်းလဲဝါရှင်တန်နိုင်ငံရေးလောကအကြောင်းစောင့်ကြည့်နေတဲ့ political သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျမတို့မြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့8နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113၊လိုင်းဒိုမီတာ25 kHz 11823၊လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြမှာပါရှင်။
အာဆာအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အန္တရာယ်ရှိသလားမြန်မာနိုင်ငံအတွက်အန္တရာယ်ရှိသလားအာဆာ A threat to Bangladesh or Burma ဆိုတဲ့ခေါင်းစဉ်နဲ့ Slim Summit ကြီးတဲ့ဆောင်းပါးကို thedailynewnation.com မှာဖတ်ရပါတယ်။ Arkan Rohingya Salvation Army အာဆာအဖွဲ့ဟာပါကစ္စတန်နဲ့ Saudi Arabia နိုင်ငံမှာစတင်အမြစ်တွေ့ခဲ့တယ်။နိုင်ငံဖြတ်ကျော် Jihadist ကိုရဲနဲ့ဆက်နွယ်မှုရှိမရှိပြဖို့တော့ထောက်ထားများကြီးမရှိဘူးဆိုပြီးအစချေရေးသားထားပါတယ်။အစကောင်းဆောင်ဟာကရာချီမှာကြီးပင်းခဲ့ပြီးတဲ့နောက်ဆော်ရီကိုရောက်သွားပြီးပါကစ္စတန်ရဲ့အရှေ့လေပိုင်းဒေသမှာရောက်နေတဲ့ရိုဟင်ဂျာတွေစီကရမုံငွေတွေစုဆောင်းခဲ့တယ်လို့ဆိုပါတယ်။အစအဖွဲ့ဟာတိုက်ပြီးပြည့်တဲ့နေကိုအတော်ကြာအသုံးပြုတိုက်ခိုက်ခဲ့ပေမဲ့မြန်မာစစ်တပ်ကနှိမ်နှင်းတိုက်ခိုက်ပြီးတဲ့အခါမှာတော့တိတိကျကျသာပဲအနေနဲ့မရှိတော့ဘူးလို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်နယ်ကထွက်ပြေးခဲ့ကြပြီးမှတော့အစအဖွဲ့ဝင်တွေဟာလည်းဘင်္ဂလားဒေ့ရှ်ပိုင်းနဲ့ထဲကဒုက္ခသည်စခန်းတွေစီရောက်သွားခဲ့ပါတယ်။အဲဒီစကန်တွေမှာအာစာအဖွဲ့ဝင်အကြံဖက်ကံဝင်တွေကဒုက္ခသည်တွေပေါ်ခုထုံးလို့အသုံးချပါတယ်လို့ရေးသားထားပါတယ်။ဒုက္ခသည်တွေအာစာအဖွဲ့ထဲဝင်တဲ့အခါမှာလည်းမိသားစုတွေအတွက်လုံခြုံမှုနဲ့အပူဆောင်အရင်းအမြစ်တွေထောက်ပံ့ပေးနိုင်တဲ့မဲလုံးကလည်းရှိနေပါတယ်လို့ဆိုပါတယ်။ရှာရှာပါပါပေးတဲ့အင်တာဗျူးတစ်ခုမှာတော့အာစာကောင်းဆောင်အထလာကနိုင်ငံသားဖြစ်ပြန်လည်ခွင့်ပြုတဲ့အထိလက်နက်ကိုင်ခုခံတိုက်ခတ်သွားမယ်လို့လည်းဆိုပါတယ်။2019ခုနှစ်ဩဂုတ်လ18ရက်နေ့ဗီဒီယိုအင်တာဗျူးမှာအတူလာက IS နဲ့အဆက်အသွယ်မရှိကြောင်းပြောသလိုဘင်္ဂလားဒေ့ရှ်ကလူမျိုးရေးဆိုင်ရာကြွညင်သူတွေကလည်းအာဆာနဲ့နေဆက်ဖြတ်ကျော် Jihadist ကွန်ရက်အဖွဲ့တွေအကြားယုံကြည်မှုပိုင်းမတူဘူးလို့ဆိုပါတယ် ဆက်ဆံရှိတဲ့ဆိုရင်လည်းဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကသူတို့ကိုဖိရှားဖို့ဖြစ်လာမှာလို့လည်းထောက်ပြထားပါတယ်။နေဇက်ဖြစ်ကျော်ဒီဟိုက်ဒစ်စ်တွေအကြောင်းမှာတော့1980ပြည်နှစ်တုန်းကအော့စမာဘင်လာဒင်ကိုလှုပ်ဆော်ပေးခဲ့သူတရားဟောဆရာအဗ်ဒူလ်အာဇမ်ကရိုဟင်ဂျာတွေထွက်ပြေးရတာနဲ့ပတ်သက်လို့ပြောကြားခဲ့ဘူးသလို2014ခုနှစ်ဇူလိုင်လတုန်းကလည်း IS အဖွဲ့ကောင်ဆောင်အဘူဘကာအဲဘဂဒါဒီကလည်းရိုဟင်ဂျာတွေရာဖိနစ်ခံမွတ်စလင်တွေဖြစ်ကြောင်းနဲ့ IS အနေနဲ့သူတို့ကိုကာဝန်ပေးဖို့မျှော်လင့်ကြောင်းပြောကြားခဲ့ဘူးပါတဲ့။တုတ်တင်ခံရတဲ့ဘင်္ဂလားဒေ့ရှ် IS ကောင်ဆောင်ရှစ်အဗ်ဒူအီဘရာဟင်အယ်နဟာနီဖ်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကနေအိန္ဒိယနဲ့မြန်မာနိုင်ငံကိုတိုက်ခိုက်မယ်လို့2016ခုနှစ်ကပြောခဲ့ပူပါတယ်။ကမ္ဘာလုံးဆိုင်ရာဗဲအကြမ်းဖက်အဖွဲ့ကမှာတော့ဒီဒေသထဲအခြေမချသေးဘူးလို့ဆိုပါတယ်။အာဆာအဖွဲ့ကအခုထိတိုင်အောင်ပဲအဖွဲ့ဝင်စုဆောင်ရေးနဲ့အတွေ့အခေါ်တည်သွင်းရေးကိုသာအယုံဆိုင်လှုပ်ဆောင်နေကြောင်းအာဆာအဖွဲ့ရဲ့စီရေးစွမ်းရည်ကညံ့ပြင်းနေသေးကြောင်းအဖွဲ့ဝင်တွေဟာလူရတားတွေချင်းချောက်ငွေတောင်းတာတွေနဲ့မွေးအစင်းနဲ့မှောင်ကိုပစ္စည်းတည်ဆောင်တာတွေမှာပါဝင်နေပြီးလောလောဆယ်စီရေးလှုပ်ရှားမှုတွေမရှိတာကြောင့်အာဆာအဖွဲ့ဟာအစွဲမရှိတဲ့ကြားတာဖြစ်နေကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
။ကုလသမဂ္ဂတရားရုံးမှာရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ရှေ့နေအမားကလိုနီကိုမော်ဒိုက်စ်နိုင်ငံကငှားရမ်းလိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ AFP သတင်းဌာနမှာဖော်ပြထားတဲ့စောင်းမောင်းကိုကောက်နှုတ်တင်ပြခြင်းပါတယ်။ကမ္ဘာလက်ခီးသွားအများစုအကြိုက်ဆုံးနေရာဖြစ်တဲ့မော်ဒိုက်စ်နိုင်ငံကနေနာမည်ကြီးလူအခွင့်ရေးရှေ့နေအမားကလိုနီကိုရိုဟင်ဂျာအရေးရှေ့နေလိုက်ပေးဖို့ငှားရမ်းလိုက်ပါတယ်။ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာရဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက်တရားမျှတမှုရရည်ကြိုးပမ်းမှုမှာအမားကလိုနီလိုက်ပါဆောင်ရွက်ပေးမှာပါ2019ခုနှစ်မှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူရေးဂမ်ဘီယာနိုင်ငံရဲ့ကြိုးပမ်းမှုမှာမော်ဒိုက်စ်နိုင်ငံလည်းတရားဝင်ပူးပေါင်းပါဝင်မှာဖြစ်ကြောင်းဗုဒ္ဓဘုနိကမော်ဒိုက်စ်အစိုးရကကြေညာခဲ့တာပါရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေအကာအကွယ်ပေးဖို့အရေးပေါ်စီမံချက်ချမှတ်ဆောင်ရွက်ဖို့ပြီးခဲ့တဲ့လက ICJ တရားသူကြီးတွေအားလုံးတညီတညွတ်ထဲအမိန့်ချမှတ်ခဲ့ပါတယ်အဓိကဆွဲချက်ဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးဖို့မြန်မာကပြက်ကွက်ခဲ့တယ်ဆိုတဲ့အမှုကတော့ဆက်လက်စစ်ဆေးဖို့နှစ်အနည်းငယ်ကြာအောင်မှာပါမော်ဒိုက်စ်နိုင်ငံမှာပထမဆုံးဒီမိုကရေစီရွေးကောက်ပွဲနဲ့တက်လာတဲ့သမ္မတဟောင်းမိုဟာမက်နက်စ်ဟီဒီရဲ့ကိုယ်စားလှယ်ရှေ့နေအဖြစ်အမားကလိုနီကဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။သမ္မတဟောင်းနက်စ်ဟီဒီကို2015ခုနှစ်ကချမှတ်ခဲ့တဲ့ထောင်ဒဏ်73နှစ်ဟာတရားမဝင်ကြောင်းကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုရဖို့အမားကလိုနီကဆောင်ရွက်ခဲ့သူဖြစ်ပါတယ်။2016ခုနှစ်မှာတိပကိုစေဝါကူတာဖို့ထွက်ခွာခွင့်ရခဲ့တဲ့သမ္မတဟောင်းနက်စ်ဟီဒီဟာဗြိတိန်နိုင်ငံမှာနိုင်ငံရေးခုလုံခွင့်ရခဲ့တာပါ။အဲဒီနောက်မော်ဒိုက်စ်နိုင်ငံမှာအာနာရှင်ဆန်တဲ့သမ္မတအဗ်ဒူလာယမင်း2018ခုနှစ်မှာအာနာလက်လွတ်ခဲ့ပြီးတဲ့နောက်တိပရောက်နေတဲ့သမ္မတဟောင်းနက်စ်ဟစ်နဲ့အတူအခြားအဝေးရောက်လှုပ်ရှားနေသူပေါင်း3သိန်းကျော်အားလုံးကိုချမှတ်ထားတဲ့ထောင်ဒဏ်တွေကနေကင်းလွတ်ခွင့်ပေးခဲ့ပါတယ်။အခုချိန်မှာတော့သမ္မတဟောင်းနက်စ်ဟစ်ဟာလွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အကာအကွယ်မဲ့နေတဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးအကာအကွယ်ပေးဖို့ကြားပြတ်စီမံဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့နဲ့အမှုဖြစ်နေချိန်မှာတပ်တွေအထောက်အထားဖြတ်စည်းတာတွေကိုကာကွယ်ဖို့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျူးဆိုကြောင်းမော်ဒိုက်စ်အစိုးရကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုအတွက်တာဝန်ခံမှုတာဝန်ယူမှုမရှိတာအချိန်တော်ကြာနေပြီးအသက်မသေးဘဲလွတ်မြောက်လာတဲ့ရိုဟင်ဂျာတွေအတွက်အခုလိုအရေးပါတဲ့တရားမျှတမှုရရည်ကြိုးပမ်းမှုမှာပူးပေါင်းဆောင်ရွက်သွားဖို့အသင့်ရှိနေကြောင်းအမားကလိုနီကပြောကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာသာပတေးနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ line to meter 32 kHz 933က line to meter 40 kHz 9463ည line to meter 48 kHz 6753ည line lab meter 190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
အခုအချိန်မှာတော့ကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်တော်တို့ချိန်မှာဘုံဘုံမလီလည်းဖွဲ့စည်းဖြစ်တယ်။ကျွန်မရင်းနဲ့အာသာဝင်ကြီးဌာနကလည်းအင်တာအတိုင်းလုံတာဖြစ်တယ်။
ဒါကတော့virus ဒီ corona virus နဲ့ပတ်သက်ပြီးကာကွယ်ရေးမှာဘလို့ထိရောက်အောင်ကာကွယ်မလဲဆိုတဲ့အပိုင်းကိုတင်ပြထားတဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုအခါဥရောပနဲ့အာဖရိကတိုက်တွေထိပြက်နှက်ရောက်ရှိနေပြီးတော့ဒီ virus ကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေး NDA တွေဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မိုင်ပေါင်းထောင်ချီပြီးနေဆက်ချင်းထိတွေ့နေတဲ့မြန်မာနိုင်ငံမှာကူးစက်ပြက်နှက်မှုတိတ်မကြားရတလို့ရောဂါဖြစ်ပွားတဲ့လူနာမတွေ့ရသေးဘူးလို့သိရပါတယ်။မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုတိတ်အားကောင်းနေလို့လား၊ရှာဖွေပေါ်ထုတ်မှုညံ့လို့လား၊မြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါရရှင
်။ဆရာဦးတင်မောင်တန်းခင်ဗျာဒီပြင်တော့ဆရာကိုကျွန်တော်ဆရာမွန်တယောက်အနေနဲ့ဆက်သွယ်မြင်းမြန်းလူတာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာမိုင်ပေါင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနည်းအားဖြင့်မဟုတ်ပါဘူးရွာတူရွာထဲမှာခလဲကနေဆက်မြင်းကဖြတ်နေတယ်အိမ်ကိန်းထဲမှာအိမ်ဦးကကဒီဘက်မှာအိမ်နောက်ဖက်ကဟိုဘက်မှာဆက်ပြင်းဖြစ်နေတာလည်းအများကြီးရှိရကိစ္စပါဒီနေဆက်ကဆိုတော့လောက်နေဆက်ချင်းတွေ့နေတဲ့ဒေသမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်လိုက်မြန်မာပြည်မှာအ ਨੇ စုံဖြစ်နေတာတွေ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗမာဘက်ကအမှန်တကယ်စမ်းစစ်ကြည့်နိုင်ရလားဆိုတာမေးချင်တာဖြစ်ပါတယ်။ပထမဆုံးမြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောဂါနဲ့ပတ်သက်တဲ့အခြေအနေကိုဆရာဘလော့ကီးထားပါတယ်ဆရာ
။ဆရာဘုရားအားဖြင့်တော့တုတ်ကွေးလေးပါလေဖြစ်တယ်။ဆိုရင်ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးဝန်ကြီးဌာနကလင်းနဲ့ထားပြီးလုပ်လေလုပ်တာရှိပါတယ်။အမလေးနေမှာကိုပူချိန်နေစစ်စေးတဲ့ဟာမျိုးငါးခီးတရားတွေပြန်လာတဲ့ခါမျိုးတွေမှာလည်းတွေ့ရလေးရှိတယ်လေတွေ့ပြီဆိုလို့ရှိရင်လည်းတိတိကျကျစနစ်တကျလေးလုပ်တွေလုပ်တာရှိပါလေအခုကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ချိန်မှာအတက်နိုင်ဆုံးတော့တုတ်ပြန်ဆောင်ရွက်ဖို့လုပ်နေတယ်အဖက်မှာလည်းအားများကြတဲ့ပြောဆိုသံတွေကိုလည်းကြားရတယ်ပေါ့နော်အမအဖြစ်နေဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမသိဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော်
နေကြတာပျက်ခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်အဝင်ဖြတ်ဆိုရင်တော့ဒီနေရာကတော့သိသိစားတဲ့ facility လည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီကြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကစစ်ဆေးနိုင်တယ်လို့ပြောလို့ရမှာလေဆရာနော
်အဲနေဆက်ကြောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်ရှေ့နယ်အနောက်ဆိုတာကအတော်လေးဝေးကွာသေးတယ်ဗျ။မင်းရင်နဲ့သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ချင်းနဲ့၄နိုင်နဲ့၅နိုင်ခီးလောက်ရှိ။ဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိတာဆိုတာပိုပြီးမှန်တယ်။ပိုပြီးပြောတဲ့တယ်လို့ကျွန်တော်ဒီလိုလေးစဉ်းစားပါတယ
်။ကျန်းမာရေးဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပွားသူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေညာပေးရပါတယ်။အဲ့လောက်ထိမှန်နိုင်ပါလားရော။
မြန်မာနိုင်ငံမှာကူးစက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်နားလည်မှုပေါ်မှာမူတည်ပါပေါ့နော်။ကျမဝင်းကြီးဌာနနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိတဲ့ညအထဲမှာတော့မတွေ့သေးဘူးဆိုတဲ့အဓိပ္ပာယ်ပါ။နော်မြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူး။ဒါပေမဲ့ဒီတောင်ကိုရီးယားတူရစ်တွေကမြန်မာပြည်ကိုလာတယ်၊တွေ့တယ်၊ပြန်သွားတယ်၊လူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်လိုရှိတယ်ဆိုတာကိုတောင်ကိုရီးယားနဲ့ပြန်ပြီးသတင်းပို့ပေးတယ်ဒီမှာလည်းကျမရဲ့ဌာနကသွားပြီးတော့ကြည့်တယ်ပေါ့နော်ဆိုတော့ကြည့်ရတာကတော့အိမ်မှာပဲဒီလူတွေကိုစောင့်ကြည့်တဲ့သဘောမျိုးရှိနေတယ်ထင်တယ်ကျမရဲ့ပညာဘေးတော့ပေးခဲ့တယ် Dare Pobi Loko Lomalahava. Uma Ache Mandale Ma Wuhangapyane Luri Twe Tare Niago Quene Chahuma Quene Lojano Majahati. Mandale Ma Pinsene Comedy Quere Chahuma Quede Lava. No being a Kupyori Kuyaki Dori La Dori Pitla Sue. Eddie Tourism Site Paganya U Tangi Inle Asa Di Dari Ma O. European Jetty. I think Tagalaho. No? And a quarantine load day, but not do they would be just Halai men or so in. Eddie is in Tamuma. Mandaria will be Jenna Madria.
General Digara will be in our Yamanangama or LLP Lumine there. Facility goes Ciela, look all Lumine Yelasra. Digam media to know Timare. But now, Jamai, when you turn out through 3 years in Yala through Florida, to be long matter, chin in it or Limia Quahan is like.
ကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်။ဒါပေမဲ့ညာသားပြခုလိုပညာပေးထားပြီဆိုလို့ရှိရင်တော့အချားနာလို့ပြင်ပစေကမ်းတွေကိုရောက်တယ်ဆိုလို့ရှိရင်ပြင်ပစေကမ်းမှာထိုင်နေဆရာဝန်တွေကတရားကိုချက်ချင်းအကြောင်းကြားလောက်အောင်တော့အသိပညာဒီမိုးချမှုရှိတယ်လို့ကျွန်တော်ထင်ပါတယ်။
အခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကညီမနိုင်ငံလူလူရဲ့ကျန်းမာရေးအသိ Belau ni mazle, nyata apa yang tercukup siapa yang menyisikan tu semua jauh suwiro belajar itu bermu, korang asyik barai. Aku kan mawal luha, ini lego sensi muru lu ada nak kongsi, utahu baru surau luaran lu tu di sija barai lah. Ini pisi ini tak kau dongalau sija lah siapa.
Lule mah ati si barai. Aku lau jauh ni jadi so yang jero terine ucah ni jadi, Facebook jero tau ni jadi jero ti ni jadi. Tapi me, eri pawan jero kanti ni barai. အစိုးရရဲ့ခန်းကဏ္ဍအဲ့ဒီမှာအရေးကြီးပါတယ်အဲ့ဒီနေရာမှာအားနဲ့ချက်ရှိတယ်လို့ကျွန်တော်ထင်တယ်ဥမာအားဖြင့်လူတွေသွားလာကြတဲ့နေရာမှာလက်စေးဖို့ကျွန်တော်တို့ပြောပြီးမယ်လက်စေးဖို့စက်ပြားတော်ပါနော်ဥမာကျွန်တော်တို့ကအမိုက်ကိုစနစ်ကျစွန့်ပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကအဲ့ဒီအတွက်အရေးပေါ်ဘတ်ဂျက်တွေကိုချထားဖို့လိုတယ်ခစ်စ်အစိုးရတွေကများသောအားဖြင့်ပညာရေးန
ကျားတဲ့အလုပ်အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေဟာပူပူကြီးကျယ်တကယ်တော့လုပ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးတွေ့ရတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကျမရဲ့အသုံးစရိတ်ပညာရဲ့အသုံးစရိတ်တွေကိုအရင်ကတည်းအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်။အဲဒီဟာကလုံလောလောဆီရတယ်လားအခုလိုပြည်သူလူထုအစ်ပညာကျမရဲ့ဆောင်ရှားမှုအတွက်သူတို့ရဲ့အစ်ပညာနှိုးကြားဖို့အတွက်
ပြန်လေ ခွဲ ချမ်း စိတ် ထား ဖို့ တော့ လို့ ဥမာ အားဖြင့် အဆောက် ဦး တွေ ပါ များ တော့ အားဖြင့် အသုံး ပြု ကြ နော် အဆောက် ဦး တွေ မ လုံး ဖို့ ပါ ဘူး လို့ ပါ တယ် ဒါမဲ့ အဆောက် ဦး က တစ် ဖက်က ကိုယ်တွေ အတွက် ပတ်စံ ကျန်တယ် ပေါ့ ဗျာ ချက် ပေး လိုက် တဲ့ တာဝန် ခံ နဲ့ အရာ ရှိ တွေ အတွက် ပတ်စံ ကျန်တယ် ဒါကြောင့် မို့ အဆောက် ဦး တွေ တွန်း ဆောက် တယ် အဲ့တော့ ကျမ်း မာရေး ဆရာ ကိစ္စ တွေ လူလူ က လေ ယူ ရ မယ် ပညာ ရေး ကလေး တွေ ရဲ့ ပညာ ရေး တိုးတက် ဖို့ နေရာ တွေ မှာ သုံး သလား အဲ့တော့ ပြန် ပြီးတော့ budget ကို သုံးသက် တဲ့ အခါမှာ ကိုက ပညာရေးဆိုင်ရာ အသုံးစိတ်ကို ဘလို့ ခွဲခြားပြီး သုံးသလဲ ဆိုတော့ နံပါတ် 1 အစိုးရမှာ ပွင့်လင်းမြင်သာမှု အားနည်းတယ် ကျမရဲ့ ဌာနက လည်း ဒါတွေကို ခွင့်ပြလေ ခွင့်ပြထားတယ် မရှိဘူး တစ်ဖက်မှာ NGO တွေက လည်း အဲ့ဒီလောက်ထိ တောင်းဆိုလေ တောင်းဆိုထားလေ မရှိသေးဘူး ပေါ့နော် အဲ့တော့ ကျွန်တော်တို့က ခုန ဆရာ မေးတဲ့ မိန်ခွန်းက မေးတိုက်တဲ့ မိန်ခွန်း ဖြစ်တယ် ပို့ပြီး အသေးစိတ်ကြီးဖို့ လိုတယ် ဥမာ အစာဦးတွေ ဆောက်တဲ့ ညံ ပါပဲ အများကြီး ချပြီးတော့ ကျမရဲ့ 3 ကြိမ် တက်သွားလာ ပေါ့ ဘာလို့ ဆောက်ဦး ဆောက်တဲ့ တက်ကြောင် contract နဲ့ ကို နဲ့ ချပေးတဲ့ လူ ကြား မှာ เนาะ ကျွန်တော်တို့ ဒီ ချစားမှု ပါတဲ့ တက်တော်မှု တွေ မရှိဘူး လို့ မပြောနိုင်ဘူး
ဒီ energy အစွဲ တက်လာပြီးတဲ့ နောက်ပိုင်း မှာ လူဦးရေနဲ့ ဆရာဝန် အချိုးအစား ဘယ်လောက်များ တိုးလာပါသလဲ နှစ်စဉ် ဆရာဝန် မွေးထုတ်နိုင်မှုက ရော ပုံပြီး တိုးလာပါသလား အဲ့ဒါ ဒီလောက် နဲ့ ရှင်းပြပါခင်
ဆရာ လက်ထက် နဲ့ ပြန်ရင် เนาะ ဆရာဝန် မွေးထုတ်မှု လို့ နည်းနည်း ပြန် short ချလိုက်တယ် ဘာလို့ ဆို ဒီ သွေး က တော်တော်လေးနည်းလာတယ်အဲ့တော့ဆေးုံထူတော်နဲ့အဲကျွန်တော်မိတ်ဆွေတယောက်ပြောတာဆိုလို့ရှိရင်နောက်ပိုင်းမှာဖြစ်လာတဲ့ဆရာဝန်တွေကသူ့ဆေးုံမှာလာပြီးတော့အလုပ်လုပ်တဲ့အခါမှာဆေးနာမည်ကိုအင်္ဂလိပ်လိုမရေးနိုင်ဥမာအနေကျဆင်းဆိုအာနာငယ်ရပ်ပလဲတက်နာနေကျဆင်းဆိုပြီးဘမလို့ရေးတဲ့ဟာမျိုးပေါ့ဗျာနော်အဲ့ဒီလိုဆေးကိုဘမလို့စလုံးပေါင်းနဲ့အဆင့်ထိဆရာဝန်တွေကဖြစ်သွားတယ်လ အများကြီး Piabu to say so at the time, choose again at the job. D to a general D, bet down a chip lobby the Kima, Piambido, Shochavale, Dada Muru, a talker, don't let all, Bangalo, Niamu, General Timmy. At all, he do my letter, General Chief of Lude. General Dodi letter got the Jandong Sao de General Paya. A who, now by ma, Lydia, Eradi, Mapa. At all, ye do say, Pisa. Totally, Sagabio Melo, General Timmy, Daga Jama in Mamu Bau, Pina Imale, Eragale, Catana, the Kudom Hobu, Sia, Yi Jama Yi do, Sancho Biare, Tainting Biare, Sia Gili, and Laza Gesa, when we Gesa Adiani Sabi, Dudu Singani Mave, Chengo Legisa, Sadipin, no, Gesa Bau Mias or Bau Nidin, Bono, Tadang, Lulu, Little Cochelin, and Saluan, Dudu, if you are Achino, Yamudo, Lulu, Timmy, Side, Winan, the
ကောင်းဆောင်မိုင်းနေမှာတော့အတော်တော်များများရှိတာလုတ်ပိုင်ခွင့်ရှိတာကတက္ကနာပေါ့ခုဆက်ဆက်ပြီးတော့ကျွန်တော်မေးခြင်းလေးကဆရာစောစောကပြောတဲ့အထက်မှာမန်လေးမှာတော့ဒါလုတ်တယ်ရန်ကုန်မှာတော့လုတ်လာမသိဘူးဆိုတာပြောတာမျိုးတွေရှိရဲ့ဆိုတော့ကျွန်တော်ချက်ဒီမှာတတိယလာတယ်မန်လေးဝန်ကြီးချုပ်ကဆရာဝန်ပို့လို့များဒီကိစ္စကိုပို့ပြီးတော့ဝယ်နက်စီပြီးတော့လုတ်နိုင်သလားရန်ကုန်ကဆိုင်ဆိုပြီးတော့
ဒါရိုက်ခေါ်လာမှာမန္တလေးဖြစ်တယ်ပဲကြောင့်မလို့မန္တလေးကိုမအဓိကဖြစ်သွားတယ်ဒါကတော့လက်တွေ့အကျိုးသိအောင်ပေါ့နော်သို့တော့လေအဲကျမ်းမိုင်းနဲ့ပတ်သက်ရင်တော့ဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မလို့မဆရာစောဆရာရဲပေါ့တော့သူတို့နည်းဆုံးလုံးကဆရာဝန်တွေဖြစ်ကြတဲ့အတွက်ကြောင့်မလို့ပို့ပြီးတော့တိတ်ညို့မှုဒီအတွက်ပို့ပြီးကြီးဥစိုက်တာတွေတော့ဒါတော့ရှိနိုင်ပါတယ်သို့တော့လေဒီလ နော်အဲ့ဒီအုပ်ချုပ်စီမံနေတဲ့လူတိုင်းမှာဒီတိတ်တက်ကတော့ရှိနေတော့ဖြစ်ပါလိမ့်မယ
်ဥချဇနာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ကြားခဲ့ရတာပါအခုဆက်လက်တင်ပြမယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာလည်းဒီဝူဟန်ဗိုင်းရပ်စ်လို့အလွယ်ခေါ်ကြတဲ့ကိုရိုနာဗိုင်းရပ်စ်ကနေရတဲ့ရောဂါ COVID-19 ကူးစက်ပြန့်နှံ့မှုကိုဘယ်လိုကာကွယ်မလဲဆိုတဲ့အကြောင်းကြားမှာပါမိမိရဲ့လက်တန့်ရှင်းစင်ကြယ်နေဖို့ကအင်မတန်အရေးကြီးတယ်လို့လည်းဒီအစီအစဉ်ကပြောပါတယ်ဒါကြောင့်လူတဦးချင်းစီလိုက်လက်တန့်ရှင်းရေးကိုဂရုစိုက်ပြီးရောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းဒေါက်တာတန့်စော်ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
ဝန်တော်ခွင့်ရောဂါကို COVID-19 လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေနာမည်သတ်မှတ်ပေးလိုက်ပြီးဖြစ်ပါတယ်။ဖေဖော်ဝါရီလ19ရက်နေ့အထိတရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူအရေအတွက်9000ကျော်ရှိနေပြီးအသက်သေဆုံးရသူဦးရေဟာ1800ကျော်အထိကိုရောက်ရှိနေခဲ့တာပါ။နိုင်ငံတချို့မှာလည်းကူးစက်ခံရသူအရေအတွက်တိုးပွားလာနေသလိုအသက်သေဆုံးမှုတွေလည်းရှိလာတာကိုတွေ့နေရပါတယ်။တရုတ်နိုင်ငံကနေစတင်ဖြစ်ပွားပြန့်နှံ့ခဲ့တဲ့ COVID-19 ရောဂါကြောင့်တရုတ်နိုင်ငံအပါအဝင်တစ်ကမ္ဘာလုံးရဲ့စီးပွားရေးမှာထိခိုက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းသိရတာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတွေမှာတိတာတဲ့ထိခိုက်ဆုံးရှုံးမှုတွေကြုံတွေ့ခဲ့ရတာကြောင့်မြန်မာနိုင်ငံမှာသာ COVID-19 ရောဂါကူးစက်ပြန့်နှံ့ခဲ့မယ်ဆိုရင်ဘလောက်အထိထိခိုက်ဆုံးရှုံးမှုတွေရှိလာနိုင်မလဲဆိုပြီးကြံ့ကြင်သူတွေကစိုးရိမ်ပူပန်နေကြတာပါကျန်းမာရေးနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေမှာမြန်မာနိုင်ငံကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကနေပြီးတော့သတင်းအမှောင်ချမှုတွေမပြုတ်လို့ပဲအချိန်နဲ့တပြေးညီကျန်းမာရေးသတင်းတွေကိုထုတ်ပြန်ပေးတဲ့ရှိတာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးသတင်းတွေကိုတည်တည်ချာချာနားထောင်ပြီးတူးနဲ့တူးလက်ဆင့်ကမ်းပြောပြပေးဖို့လိုတယ်လို့ပြည်သူကျန်းမာရေးတက္ကသိုလ်မှအငြိမ်းစားပါမောက္ခတက္ကသိုလ်ဖြစ်သူဒေါက်တာဒေါက်ခေမာများကအခုလိုပြောပါတယ
်အခုအချိန်မှာတော့ကိုယ့်နိုင်ငံရဲ့အခြေအနေကိုလည်းဒီပေါ့နော်ကျွန်တော်တို့ချိန်မှာဘုံကော်မတီရဲ့ဖွဲ့စည်းဖြစ်တယ်ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကလည်းအင်တာအတိုင်းလုပ်နာဖြစ်တယ်အချိန်နဲ့တပြေးညီတဲ့တဲ့င်းတွေကိုထုတ်ပြန်ပေးတာဖြစ်တယ်။ဘာမှလည်းတဲ့င်းတွေအပေါင်းချဖုံးကွယ်တာမရှိဘူး။အဲ့ဒါအဲ့အတွက်ကြောင့်မို့တဲ့င်းတွေကိုတိုက်ပြီးတော့ထုတ်ပြန်တဲ့တဲ့င်းတွေကိုတော့တခြားနားထောင်စေချင်တယ်။တယောက်တည်းတယောက်လည်း lesson ကနေပြောရမယ်။ဟိုပေါ့နော်ကိုကတဲ့င်းနားထောင်နိုင်တယ်၊ခြားလူနားထောင်နိုင်တယ်မှာနားထောင်တယ်။ကိုဝမ်းရေးအတွက်ဖြည့်ရှင်းနေရတယ်ရှိရဲ့။အဲ့လိုလူတွေကိုလည်းကိုက lesson ကမ်းနိုင်ရတယ်ပေါ့နော်
။ COVID-19 ရောဂါကူးစက်မခံရအောင်သတိပြုနေထိုင်တဲ့နေရာမှာနှာခေါင်းစည်းတက်ဆင်ဖို့နဲ့လက်တန့်ရှင်းအောင်ထားဖို့တွေကိုဦးစားပေးပြောဆိုနေကြတာပါ
ตะกองที่ตัดสินตาแท้ซายินเล็ดตันชินเยกูปูบีกิไซจาบูโหเลเมมานักงานมาชื่อเสี่ยวเหวินนี่เดกาไต่ต้นอัจฉันปีนี่จาลาโกตุยยาบาเลเล็ดตันชินเยกูบลูกิไซเต็มมาตะเลลูไม่จิเดคาตุยยอกาทายาทุกกุเสี่ยวเหวินนี่ผิดตูปะหมอกขาดอกเตอร์ตอสเปผิวกาอะคูลูเปียวบาเลมารูเยดิกาดิเล็ดบาเวมารูดิเล็ดกานี่ปิยอยอกาปูริโกเยกูคันอเปียนนี่ปิยอกูคันนาซิโอเตซองเนอะดิกาเจเรตจอมโหมารูฮาเล็ดกูสนิทตะจาซีโบโลบาเล
ပါဝဲကင်ပီတိုင်းကင်ပီတိုင်းထိမိပီတိုင်းထိမိပီတိုင်းလက်စေးဖို့လိုပါတယ်။မြေတဲ့ကြီးစက်ပြားနဲ့စေးတာအကောင်းဆုံးပါပဲ။ဒါနဲ့မစေးနိုင်ဘူးဆိုတော့70%အကိုဟောပါတဲ့ဟန်ဂျယ်စီနဲ့လည်းကျွန်တော်ဆေးလို့ရပါတယ်။ကိုဗစ်19ရောဂါပိုးရှိတဲ့သူချောင်းဆိုးနာခြေလိုက်ရတာနေထွက်လာတဲ့အမှုမွားတွေကနေတစင်အရာဝတ္ထုတွေပေါ်မှာတင်ကြံနေတဲ့ရောဂါပိုးတွေကိုလက်နဲ့ကင်တွယ်မိတဲ့အခ Rabbit Pipi, Hangelu Corre, let dancing see in a Sijo Rabbit Pipi, Sijo dancing people Lurelu, a Tulu Yoga, Tugusia when you pit to Dota Umwan Jonang up your valley.
No yoga see the Duani, Tralare, Momwa, the Reza Kalini, Titu in it. ຢາວຸດຸປິສີດີໂກແລະແນກາຍດ້ວຍມີປີໂດກູຍແນະນະກອງປະສັດນາຍောက်ຊິແມ່ສຸຍິງກູເສັດຕົວຫນາຍແດ່ຈາກມະລູວັນໄວຣັສກາກະດີດ້ວຍອະຍີຈີຊົງເຈັດຕະເຈັດກູປ້ອງປ້າວ່າສຸຍິງເນາະແລະເສບູຜິດໄປແລະກະເບຈິງຊິຍາມາແລະກູຍແມ່ນນານະກອງແມ່ຊິນາຕ້ວຍກູກູເລັກກູບໍ່ຕ້ວແກມາຊີຊາຍິງກອງຊົງຈັນແນປິສີປິສຍາດີກາຍດ້ວຍແດ່ປີດາແນຊາລວ່າແລະເສບູລູແດ່ບໍເນາະອະທຸທະພິນເນາະຊ ကတော့ခုနကဒီဇာတို့နှာခေါင်းစည်းတွေကိုစနစ်ကျထုံးဆွဲဖို့ပေါ့နော
်နှာခေါင်းစည်းတက်ဆင်ထားတာနဲ့လက်တန်ရှင်အောင်ကူးဆိုက်တာတွေအပြင်ကိုကန်စားကောင်းမနေအောင်နေထိုင်စားတောက်တာဟာလည်းကိုဗစ် -19 ရောဂါမကူးဆိုက်အောင်ကာဝယ်တဲ့နေရာမှာအရေးပါတယ်လို့သိရပါတယ်လူထုတက်တဲ့နေရာတွေကိုမသွားမိအောင်တက်နိုင်တဲ့လောက်ရှောင်ကျင်ပြီးကိုကန်စားကောင်းမနေအောင်နေထိုင်စားတောက်ထားဖို့လိုတယ်လို့အငိမ့်စားပေါမောက်ခဒေါက်တာဒေါ်ခီမာမြားကအခုလိုပြောပါတယ
်ဆက်လိုက်ရှင်းရှင်းနေပြီးတော့ကိုခံအားအကောင်အောင်ဆိုတော့ကိုအားရှိရဲ့အစားစားပေါ့နော်ဒီစီဦးထွက်ပတ်တွေဆောင်တော့ပြောတာမဟုတ်ပါဘူးကိုကကိုအတီတီပဲဆင်းရဲပဲစားစားထင်းထင်းပဲစားစားဟာရပြေအောင်ပေါ့နော်စားပါတယ်ပေါ့နော်ဒီပုံမှန်ပြည်သူတွေအတိုင်းပါပဲပေါ့နော်စားလို့ရပါတယ်ပြီးရင်အေးဝအောင်အေးအောင်ပေါ့နော်ကိုအလုပ်ကြောင်မှာလုံးချိန်ထားတော့မှာအခုဆရာမတို့ရှင်မှာဟိုစားနေရောညောင်အိတ်ဖင်းနေတော့မှ Facebook ဆွဲလန်းကြတာလေနော်အဲ့လိုမျိုးလုပ်ဖယ်နေအိတ်ချိန်ရောအိတ်ချိန်ကိုကောင်းကောင်းအိတ်ထားသွားတာကုခါကကောင်းမယ်မအိတ်ထားလို့ရှိရင်ကုခါကမကောင်းတော့
ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကိုကာဝယ်တဲ့နေရာမှာလက်သန့်ရှင်းရေးဟာအရေးကြီးတာကြောင့်လူတူးချင်းစီလိုက်လက်သန့်ရှင်းရေးကိုခရီးဆိုင်ပြီးရောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုတက်နိုင်သမျှရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံကနေလည်းအသက်စင်တင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတင်ဆက်မယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါသလဲအခုလာမယ့်စနေညဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က0932382555ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သ
ောဒါရှင်ကြီးရဲ့သဘောထားအမြင်တွေကိုထင်ဟပ်စေတဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေမှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်စပိန်နိုင်ငံမှာဖေဗရူလာကုန်ပိုင်းကျင်းပမယ့်ကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီးကိုမလုပ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။ကမ္ဘာတဝန်းကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းကြီးတွေကသူတို့ရဲ့နောက်ဆုံးပေါ်နည်းပညာတွေပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်ပြသလေးရှိတဲ့ကုန်စည်ပြပွဲကြီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်ဒီနှစ်မပါတော့ဘူးလို့ကမ္ဘာထိပ်တန်းနည်းပညာလုပ်ငန်းကြီးတို့ကလည်းကြေညာခဲ့ပြီးတဲ့နောက်မှာအခုလိုပွဲကိုထည့်လိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းကြီးပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင်။နိုင်ငံကစားတဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်တဲ့ကရက်ဟာနည်းပညာလုပ်ငန်းအပေါ်မှာပါထိခိုက်နေပါဗျ။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါဗျ။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူ3000ကျော်တက်ရောက်ကြလိမ့်ရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်တည်းက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ဂျမားရေးစိုးရိမ်မှုကြောင့်နိုင်ငံတကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ28ရက်နေ့အထိ4ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖျက်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Graniat ကအတိအပေးကြေညာခဲ့ပါတယ်
။ This has been a lengthy discussion within GSMA and we have been forced to take this very hard decision.
GSMA ဖွဲ့စည်းအတွင်းအခြေလက်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ်။ GSMA အဖွဲ့အစည်းဆိုတာကတော့ဒီကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSMA အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်းလက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထည်ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှာပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခင်တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲဖြတ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်ဈေးကွက်တင်ဖို့ရှိတဲ့စမတ်ဖုန်းအသစ်တွေကျိုးမဲ့ပစ္စည်းအသစ်အစမ်းတွေကိုပွဲထုတ်မိတ်ဆက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက်စမတ်ဖုန်းကုမ္ပဏီတွေထိခိုက်နိုင်တယ်လို့နည်းပညာကျွမ်းကျင်သူ Nicole Scott ကသုံးသပ်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှုစီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့။
Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi, စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအသစ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနီလန်းတွေနဲ့ဖုန်းအသစ်တွေကိုပွဲထုတ်ဖို့စဉ်းစားတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်။ပြပွဲကိုနှစ်စဉ်လူပေါင်း3000ကျော်လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း9000 6000လောက်ရှိပါတယ်။MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကမြန်နှုန်းမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့နည်းပညာလေ့လာသူတော်တော်များများကသုံးသပ်နေကြပါတယ်။အမေရိက၊ဥရောပနဲ့အာရှနိုင်ငံတော်တော်များများမှဒီနှစ်ထဲ 5G ကွန်ရက်ဖြန့်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့Future Source Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါဗျ
။ The
the impact will be sorely felt. And I think this year was going to be particularly crucial because this was really, you know, 5G has been a buzzword for the last few years. But this year we've actually started seeing real applications.
Real ပြီးကတဲ့နှစ်ပိုင်းတွေတည်းက5G5G လို့ပြောနေကြပါပြီ။ဒီနှစ်တည်းမှာ5G နဲ့ပတ်သက်ပြီးတော့
OPPO, Vivo, Xiaomi နဲ့ဟွာဝေကုမ္ပဏီတွေဆိုရင်5G စမတ်ဖုန်းတွေကိုဒီနှစ်ထဲမှာအများကြီးရောင်းရနိုင်မယ်လို့မှန်းထားကြတာဖြစ်ပါတယ်။5G အင်တာနက်ကွန်ရက်အခြေခံတဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကျမှအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကိုMWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါ။ဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ် ြဝဲကြီးကနည်းပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူးဒီကုန်စည်ပြဝဲကြီးကြောင့်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြဝဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်းစားတောက်ဆိုင်လုပ်ငန်းအငှားရည်လုပ်ငန်းအပါအဝင်မျိုးရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSM အဖွဲ့အစည်းကခန့်မှန်းပါတယ်။ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်မဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်လျက်များအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြော်ညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖျက်လိုက်တဲ့အတွက်ချိုးတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSM အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ချခံရမှလားဆိုတာကမရှင်းသေးပါဘူး။သူတို့ဘက်ကထိန်းချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖြတ်ခဲ့ရတယ်လို့ GSM အဖွဲ့ကကြေညာထားတာကြောင့်ရော်ကြီးပေးမဲ့ပုံမရဘူးလို့သတင်းတော်တော်များများမှဖော်ပြနေကြပါတယ်။ဒေတာကတော့ smartphone ကုမ္ပဏီတွေ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အစမ်းတွေမိတ်ဆက်ပွဲထုတ်ကြလိမ့်ရှိတဲ့ MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘလို့ပစ္စည်းသစ်တွေထွက်လာဖို့ရှိသလဲဈေးကွက်တင်မှလဲဆိုတာကိုလောလောဆယ်သိရအောင်မှမဟုတ်ပါဘူးရှင်။
မဆွေမြမွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့စာမျက်နှာအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါရှင်ကြာသပတေးနေ့နဲ့ခင်သတင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင်
အမေရိကန်ပြည်သူဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကမော်ဆွန်ကူဝါစ်ပြည်ဆိုင်ရာမှာပြစ်ခတ်မှုဖြစ်ပွားပြီးသေဆုံးသူအများအပြားရှိတဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်မီလ်ဝေါကီဂျန်နယ်စင်တီနယ်ကတော့အနည်းဆုံးလူ9ဦးသေဆုံးပြီးသေနတ်သမားလည်းသူကိုယ်သူအဆုံးစီရင်သွားတယ်လို့ဖော်ပြပါရယ်ဗိုလ်ထုနှင့်နောက်ပိုင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ပြည်ဆိုင်ရာကိုလည်းပိတ်ဆို့တားဆီးထားခဲ့တာပါပြစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူးမြို့တော်ဝင်တွန်ဘာရက်ကတော့ထိတ်လန့်စရာကောင်းတဲ့နေ့တစ်နေ့ဖြစ်နေပြောဆိုခဲ့ပါရယ်မော်ဆွန်ကူဝါစ်ဝန်ထမ်းမှာတော့ပြည်ဆိုင်ရာပြင်ရုံးခန်းနေနဲ့ခီးသွွားလုပ်ငန်းတခုလည်းရှိပါရယ်အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်အနေကိုရင်ဆိုင်ရမှာဒုသမနာမိုက်ပန်ဆာဦးဆောင်မှုသမ္မတဒေါ်နယ်ထရန့်ကတာဝန်ပေးလိုက်ပါတယ်။အမေရိကန်ပြည်သူတွေကိုဗိုင်းရပ်စ်ပိုးကူးစက်နိုင်တဲ့အနေနဲ့နေပါနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယောဂကူးစက်ပြန့်နှံ့မယ်ဆိုရင်တော့လူဝတ်သမီးကဆောင်ရွက်ဖို့အသင့်ရှိတဲ့အကြောင်းလည်းပြောပါတယ်။ယောဂတပြည့်ရေးအတွက်လူဝတ်သလိုအကုန်ကြခံသုံးဆွဲဆောင်မှာဖြစ်တဲ့အကြောင်းလည်းအမေရိကန်ကျန်းမာရေးအရှိန်နဲ့အတူဗိုလ်ထုနှင့်နောက်ပိုင်းကသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောလာနေတဲ့တရုတ်နိုင်ငံရဲ့တုံ့ပြန်ဆောင်ရွက်မှုတွေပေါ်ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကတော့ချီးကျူးစွာပြောဆိုခဲ့ကြပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ရောဘတ်လူးစ်ပါရှင်။ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.